ရုရှားနဲ့ဆစ်ဖြစ်နေတဲ့ယူကရိန်းအတွက်ဒေါ်လာဘီလီယံ60အပောင်းဝင်95.3ဘီလီယံစီရေးကူညီပေးမဲ့ဥပဒေချမ်းကိုအမေရိကန်အထက်လွှတ်တော်ကဒီသတင်းပတ်ကုံအပြည့်အစုံထုတ်ပြန်နိုင်ဖို့ကြိုးပမ်းနေပါတယ်။တောက်ကြနေနောက်ပိုင်းမှာတော့ဥပဒေချမ်းကိုအထက်လွှတ်တော်အမတ်64ယောက်ကထောက်ခံခဲ့ကြပြီး19ယောက်ကတော့ကန့်ကွက်ခဲ့တာပါ။ဒီမိုကရက်ကိုယ်စားလှယ်တွေအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဥပဒေချမ်းကိုထောက်ခံသူတွေတဲ့ Republican ကိုယ်စားလှယ်14ယောက်ပါဝင်ခဲ့ပါတယ်။ယူကရိန်းကိုအကူအညီပေးရေးဟာဦးစားပေးမဟုတ်ဘူးလို့သဘောထားနေတဲ့ Republican သမ္မတလောင်းရွေးပွဲမှာရှေ့တန်းရောက်နေတဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့သဘောတူထားကြတဲ့ Republican ကိုယ်စားလှယ်တွေကတော့ဥပဒေချမ်းကိုကန့်ကွက်နေကြတာပါ။အထက်လွှတ်တော်မှဥပဒေချမ်းကိုဒီကနေ့တနင်္ဂနွေနေ့မဲခွဲဆုံးဖြတ်အတည်ပြုနိုင်ခဲ့ရင်တောင်မှ Republican တွေအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကအတည်ပြုဖို့မသေးကြပါဘူး။တစ်ချိန်တည်းမှာပဲ Ukraine အတွက်အကူအညီပေးရေးအစီအစဉ်တစ်ခုလွှတ်တော်ကအတည်မပြုသေးတဲ့အတွက်သမ္မတ Joe Biden ကလည်းဝေဖန်ထားပါရဲ့ရှင်။